ဇူလိုင်လ16ရက်တရုတ်အစိုးရအားပေါ်ဂလိုဘယ်တိုင်းသတင်းစာမှာအိန္ဒိယဟာသူ့ရဲ့အရှိမူမူဝါဒကိုမြန်မာနိုင်ငံကနေပြီးတော့တဆင့်အကောင့်ထဲဖုံးနေတယ်ဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ချက်ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဗိုလ်ချုပ်မှူးကြီးမေအောင်လှရဲ့ရှေ့ရကြာအိန္ဒိယခရီးစဉ်မှာနှစ်နိုင်ငံဆိုင်ရာအပြန်အလှန်ကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးတွေဆွေးနွေးခဲ့ကြတဲ့ကိစ္စကအဓိကအကြောင်းအရာဖြစ်ခဲ့ပါတယ်တဲ့။အိန္ဒိယကမြန်မာကိုလက်နက်ပစ္စည်းမျိုးစုံဖြည့်ဆည်းပေးပြီးနှစ်နိုင်ငံနယ်စပ်ဒေသတွေမှာပူးတွဲကင်းတဲ့ရေးမြန်မာနဲ့အိန္ဒိယရေတချင်းပူးပေါင်းဆောင်ရွက်လက်ကျင်ရေးကိစ္စတွေပါဝင်ကြောင်းသိရတယ်လို့လည်းဖော်ပြပါတယ်။အိန္ဒိယနဲ့ကုန်းမြေရင်းမြင်းနှစ်ရလုံးနဲ့နယ်စပ်ချင်းထိစပ်နေတဲ့အာဆီယံနိုင်ငံဆိုလို့မြန်မာနိုင်ငံပဲရှိတာပါတဲ့။ဝန်ကြီးချုပ်နရင်ဒရာမူဒီကအိန္ဒိယရဲ့အရှိကြည့်ရွှေမူဝါဒကိုအရှိထိတွေ့မူဝါဒအဖြစ်ပြောင်းလဲတွန်းမြှင့်လိုက်ပြီးကြတဲ့ကအိန္ဒိယဟာအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆက်ဆံရေးကိုအလို့သဘောပါပါတိုးမြှင့်ခဲ့တာဖြစ်ပါတယ်။တရုတ်အစိုးရရဲ့ခေတ်သစ်တရုတ်ပိုလမ်းမလို့ခေါ်တဲ့စီးပွားရေးဈေးနှံပတ်လည်စီမံကိန်းအတွက်လည်းမြန်မာကအခရာကျတဲ့နေရာမှာရှိနေပြန်ပါတယ်။မြန်မာအပေါ်မှာရှိနေတဲ့တရုတ်ရဲ့ဩဇာကိုဖက်ပြိုင်တဲ့အနေနဲ့မြန်မာစစ်တပ်ကိုအကူအညီတွေပေးဖို့လည်းကမ်းလှမ်းခဲ့ပါတယ်။အဲ့ဒီကြိုးပမ်းချက်တွေဟာအိန္ဒိယအစိုးရရဲ့အရှိထိတွေ့မူဝါဒရဲ့ဒစိတပိုင်းဖြစ်ပြီးမဲခေါ်မြေဝနိုင်ငံတွေတရုတ်ပြည်အနီးရနိုင်ငံတွေနဲ့အပြန်အလှန်ကုန်သွယ်ရေးရနေပြီးတော့တဆင့်နိုင်ငံရေးစီးပွားရေးလုံခြုံရေးနယ်ပယ်တွေမှာပါပူးပေါင်းဆောင်ရွက်ဖို့ဖြစ်ပါတယ်။သိသာထင်ရှားတဲ့ကြိုးပမ်းချက်ကတော့ဒေသတွင်းမှာတရုတ်ကိုထိန်းထားနိုင်မှုပဲဖြစ်ပါတယ်တဲ့။အိန္ဒိယအစိုးရကသူ့ရဲ့မဲခေါင်အိန္ဒိယစီးပွားရေးဈေးညံတိစောက်ရေးအတွက်မြန်မာ၊ထိုင်း၊ကမ္ဘောဒီးယား၊ဗီယက်နမ်တို့နဲ့ဆက်သွယ်တယ်လို့တပြိုင်တည်းမှာလည်းတောင်တရုတ်ပင်လယ်ပြင်ကိုဝိုင်းပတ်နေတဲ့ဒေသတွေအပေါ်ဩဇာသက်ရောက်ရေးအိန္ဒိယသမုဒ္ဒရာကနေပစိဖိတ်အနောက်ပိုင်းအထိမဟာဗျူဟာမြောက်တိုးချဲ့နိုင်ရေးကိုလည်းအိန္ဒိယကလုံးမနေတာပါတဲ့။ဒါပေမဲ့အိန္ဒိယဟာတရုတ်လိုပဲမြန်မာစစ်ဆေးရုံးနဲ့ဆက်ဆံတဲ့နိုင်ငံအနည်းငယ်တည်းမှာပါဝင်ပါတယ်။တရုတ်နဲ့အိန္ဒိယကြားကမြန်မာအနေနဲ့အားလုံးနဲ့တင့်တယောက်နေထိုင်မယ်ဆိုတဲ့နဗယံဘေးမရှိမူဝါဒကိုကန့်ဆွဲထားတာဟာအကုန်ဆုံးရွေးချယ်မှုဖြစ်ပါတယ်လို့လည်းဆောင်းမကဖော်ပြပါတယ်။အိန္ဒိယနဲ့ဆက်ဆံရေးတိုးမြင့်တာဟာမြန်မာအတွက်တရုတ်အပေါ်အလွန်ကြောအားပြုနေရတဲ့အနေထားကိုလျှော့ချနိုင်ပါတယ်။အဲ့ဒီအချက်တွေအားလုံးကိုခြုံပြီးတော့ကြည့်မယ်ဆိုရင်တရုတ်အိန္ဒိယမြန်မာသုံးဖွဲ့ဆိုင်အပြန်အလှန်ဆက်ဆံရေးဟာအနာဂတ်တစ်ချိန်ချိန်မှာစိတ်ဝင်စားဖို့ရအကြောင်းအရာတစ်ရပ်ဖြစ်လာပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ဒါဟာဒေသတွင်းမှာအင်မတန်ကြီးမားတဲ့ပထဝီနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာထူးခြားချက်ဖြစ်နေလို့ပါပဲတဲ့။တရုတ်ပြည်အနေနဲ့မြန်မာအိန္ဒိယတို့နဲ့ဆွေးနွေးပြောဆိုပူးပေါင်းဆောင်ရွက်ပြီးကိုယ့်ရဲ့ရည်ရွယ်ချက်တွေကိုပြသတဲ့မှာလို့ဆောင်းမမှာဖော်ပြပါတယ်ခင်ဗျာ။တော်တော်ရှင်းပါခင်ဗျာ။မေလ31ရက်ဒီပလိုမက်စာဆောင်မှာလဲကြောက်စိတ်မှုန်ခုလုပ်ငန်းကြောင့်မြန်မာငင်းချမ်းကြီးထိခိုက်နေရတယ်ဆိုတဲ့ဆောင်းမတစ်ပုဒ်ဖော်ပြခဲ့ပါတယ်။အစိုးရအနေနဲ့နိုင်ငံရဲ့တဘာဝတရားစတာတွေနဲ့ပတ်သက်ပြီးပတ်ဆိုင်မှုစီမံခန့်ခွဲမှုဘဏ္ဍာငွေခွဲဝေမှုနဲ့ရှေ့ကြီးအလားအလာစတဲ့အချက်တွေအပေါ်ပုံမှန်ပြီးတော့စူးစိုက်ဆောင်ရွက်တဲ့အကြောင်း ENAC လို့ခေါ်တဲ့တိုင်းရင်းသားလူမျိုးစုများရေးရာဌာနကဒုတိယကြိမ်20ရာစုပြည်လုံးညီလာခံကျင်းပနေစဉ်အတွင်းတောင်းဆိုတိုက်တွန်းခဲ့ပါတယ်တဲ့။ကမ္ဘာအကြီးဆုံးကြောက်စိမ့်တွင်းရှိရာကရှင်ပြည်နယ်ဖားကန်ဒေသကိုစစ်တပ်နဲ့အကျိုးတူလုပ်ငန်းရှင်တွေကထိ ंछ ုပ်ထားတာပါတဲ့။2014ခုနှစ်ကကြောက်စိမ့်လုပ်ငန်းရဲ့ဝင်ငွေဟာအမေရိကန်ဒေါ်လာ31ဘီလီယံရရှိခဲ့တာဖြစ်ပေမဲ့အစိုးရအနေနဲ့ကတော့အဲ့ဒီဝင်ငွေတဲကတရခိုင်နှုန်းကသာအခွန်အဖြစ်ရရှိခဲ့တယ်လို့ပြည်ထောင်အခြေစိုက် Global Witness အဖွဲ့ကဖော်ပြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီကကျင်းပခဲ့တဲ့ဒုတိယကြိမ်21ရာစုပင်လုံငင်းချမ်းရေးညီလာခံမှာနိုင်ငံရေးအဖြစ်ရသဘောတူညီမှုလူညုံရေးဆိုင်ရာအစီအစဉ်တွေ Federal စနစ်အစရှိတာတွေဟာညီလာခံရဲ့အရေးကြီးတဲ့ခေါင်းစဉ်တွေဖြစ်ခဲ့ကြပါတယ်။ဒါပေမဲ့ရပ်ဖက်အဖွဲ့အစည်းတချို့ကတော့စီးပွားရေးနဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်တွေကိုလည်းဆွေးနွေးပွဲမှာဘေးဖယ်ထားဖို့မသင့်ဘူးလို့ပြောဆိုဝေဖန်ကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတိုင်းရင်းသားလူမျိုးစုတွေရဲ့နေမျိုးတွေမှာတဘာဝတရားစတာအရင်းအမြစ်တွေထုတ်ယူနေတဲ့စီမံကိန်းအလုံးကိုရပ်တန့်ဖို့ရပ်ဖက်အဖွဲ့အစည်း60ကလက်မှတ်ရေးထိုးပြီးညီလာခံကိုပြေပို့ခဲ့ကြပါတယ်။ကြောက်စိမ့်လုပ်ငန်းကိုကြည့်မယ်ဆိုရင်ကချင်ပြည်နယ်ရဲ့တဘာဝတရားစတာဖြစ်တဲ့ကြောက်စိမ့်တွင်းလုပ်ငန်းကနေရရှိလာတဲ့အကျိုးအမြတ်တွေကိုကချင်ပြည်နယ်နဲ့ကချင်လူထုတိုးတက်ဖွံ့ဖြိုးရေးအတွက်ခွဲဝေသုံးစွဲသင့်တယ်လို့ပြောကြဆိုကြပါတယ်။2016ခုနှစ်အနယ်ဒီအစိုးရအသစ်တက်လာတဲ့အခါမှာတော့ကချင်ပြည်နယ်တွင်းမှာကြောက်စိမ့်လုပ်ခွင့်အသစ်လိုင်စင်တွေကိုဆိုင်းငံ့လိုက်ပြီးတဲ့နောက်လက်ရှိလောက်ကင်နေတဲ့ကြောက်စိမ့်လုပ်ခွင့်တွေကိုလည်းလိုင်စင်အသစ်ထုတ်မပေးတော့ဘဲရပ်ဆိုင်းထားလိုက်ပါတယ်။ဒါပေမဲ့စစ်တပ်နဲ့စစ်တပ်ရဲ့စီးပွားဘက်တွေနဲ့အဆက်အသွယ်ရှိတဲ့အင်ပတန်ကြီးမားတဲ့ကြောက်စိမ့်လုပ်ခွင့်ကြီးတွေကတော့ဥပဒေအသစ်တွေကိုချိုးဖောက်ပြီးလုပ်ငန်းတွေဆက်လက်ပြီးတော့လုပ်ကင်နေကြဆဲဖြစ်တယ်လို့သိရပါတယ်။သူတို့မှလက်နက်တွေရောစစ်တပ်ရဲ့အကာအကွယ်အဆောင်အအုံကိုရရှိနေတဲ့အတွက်အစိုးရရဲ့ဥပဒေတွေကိုလိုက်နာစရာမလိုပဲသူတို့ရဲ့ကိုယ်ပိုင်ဥပဒေတွေနဲ့ဆက်လက်လက်ဝဲနေကြဆဲဖြစ်တယ်လို့ဆောင်းမကဖော်ပြပါတယ်။စစ်တပ်ကထူထောင်ထားတဲ့မြန်မာဥပိုင်စီးပွားရေးကုမ္ပဏီဒီမတက်ကလည်းတယ်လီဖုန်းဆက်သွယ်ရေးလုပ်ငန်းတွေလိုမဟာဗျူဟာမြောက်တဲ့စီးပွားရေးကဏ္ဍတွေကိုပိုင်ဆိုင်ထားတဲ့အပြင်ကချင်ပြည်နယ်ကကြောက်စိမ့်တွင်းကြီးတွေနဲ့လည်းပတ်သက်နေတယ်လို့ဖော်ပြပါရှိပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။